ရန်ကုန်ခြေဆိုင် VOA သတင်းတောက်မှမိခါပါရှင်။အိန္ဒိယအစိုးရကအချိန်မီဂျာဝင်ဆောင်ရွက်တဲ့အတွက်အင်းအင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ကသူတို့ဖမ်းဆီးခဲ့တဲ့အိန္ဒိယနိုင်ငံသား၅ဦးအပါအဝင်မြန်မာနိုင်ငံသား၅ဦးတို့ကိုနိုဝင်ဘာလ၄ရက်နေ့အစောပိုင်းကပြန်လွှတ်ပေးခဲ့ကြောင်းနိုဝင်ဘာ၅ရက်နေ့ရက်စွဲနဲ့အတူပြုထုတ်ပြန်ကြေညာခဲ့ပါတယ်။အိန္ဒိယအစိုးရရဲ့အဲ့ဒီထုတ်ပြန်ချက်မှာအိန္ဒိယနိုင်ငံသားတွေနဲ့အတူဖမ်းဆီးခံခဲ့ရတဲ့မြန်မာလွှတ်တော်အမတ်ပါလွတ်လာပြီလို့ဖော်ပြထားပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးအခုလိုအိန္ဒိယရဲ့ဂျာဝင်ဆောင်ရွက်မှုကိုကြည့်ရင်ရခိုင်လက်နက်ကိုင်အဖွဲ့နဲ့ပတ်သက်လို့အိန္ဒိယအစိုးရဘက်ကသတိထားကင်တွယ်နေတာကိုတွေ့ရတယ်လို့အကြေကတ်တွေကသုံးသပ်ပါတယ်မိုင်းအင်ဂျင်နီယာအပြည့်အစုံဆက်လက်တင်ပြမှာပါဒီကနေ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလောဝမြို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုကလဒန်မြစ်ကြောင်းအတိုင်းဆက်လီနယ်စီးနင်းလာတဲ့ NLD ချင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟွေတင်းနဲ့အတူကလဒန်ဖွံ့ဖြိုးရေးစီမံကိန်းဝင်တဲ့အိန္ဒိယနိုင်ငံသား5ဦး၊စကြပြန်2ဦး၊ဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကလမ်းခုလက်မှာဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မှာရှိနေတဲ့အိန္ဒိယအစိုးရရဲ့ကလဒန်မြစ်စီမံကိန်းကသူတို့ဝန်ထမ်းတွေကိုရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အပေါ်မှာပြန်လည်လွတ်မြောက်ရေးအတွက်အိန္ဒိယအစိုးရကအချိန်မီဂျာဝင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွတ်မြောက်လာတဲ့အိန္ဒိယဝန်ထမ်း၅ဦးထဲမှာတဦးကတော့အေးအဖွဲ့ကဖမ်းဆီးထားချိန်မှာနှလုံးရောဂါပေါက်ပြီးတိတ်ဆုံးခဲ့ကြောင်းသူဟာနာတာရှည်စီးတူဝေဒနာရှင်တဦးဖြစ်တယ်လို့လည်းအိန္ဒိယအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူရဲ့ရုပ်အလောင်းကိုပြန်လည်လွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား၄ဦးနဲ့အတူစစ်တွေမျိုးကိုတည်ဆောင်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံကိုဆက်လက်ထွက်ခွာဖို့မနေ့ကပဲစစ်တွေကနေရန်ကုန်မြို့ကိုသူတို့အားလုံးထွက်ခွာလာပြီဖြစ်ကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကဆိုပါတယ်။ဒါပေမဲ့အိန္ဒိယဘက်ကထုတ်ပြန်ချက်မှာဖော်ပြထားတဲ့လွတ်မြောက်လာတဲ့မြန်မာနိုင်ငံသား၅ဦးထဲမှာမြန်မာလွှတ်တော်အမတ်ပါဝင်နေဆိုတဲ့သတင်းအပေါ်မှာတော့တိကျအတည်ပြုချက်မရသေးပါဘူး။အခုလိုအိန္ဒိယအစိုးရကရခိုင်လက်နက်ကိုင်တပ်ဖွဲ့ကိစ္စမှာဂျာဝင်ဆောင်ရွက်ခဲ့တာကိုကြည့်ရင်ရခိုင်ပြည်နယ်ကသူတို့ရဲ့ကလဒန်မြစ်စီမံကိန်းကိုနောက်ဆုတ်ပေးမှာမဟုတ်တလို့သတိထားကင်တွယ်သွားမယ့်အနေအထားရှိတာတွေ့ရတယ်လို့အမေရိကန်ပြည်ထောင်စုအခြေဆိုင်အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
အဲ့ဒီမှာအိန္ဒိယအစိုးရရဲ့ဂျာဝင်မှုနဲ့ပြန်လွတ်လာတဲ့ဆိုတော့ဒါကကောင်းတဲ့သတင်းပါဆက်ပေါင်းကြရတော့ဟုတ်ကဲ့လွန်သွားတဲ့အိန္ဒိယနိုင်ငံသားတယောက်ပေါ့နော်။ဒါကိုကြည့်လို့ရှိရင်ဒီအိန္ဒိယမြန်မာနယ်စပ်ရခိုင်ဒေသမှာအိန္ဒိယနိုင်ငံရဲ့သူ့ရဲ့ဟိုမြို့သား project ကြီးပေါ့နော်။စစ်တွေရောကလကန်ရောသူတို့နဲ့ကလကန်အဲမြို့ဝန်စီမံချက်ကိစ္စကိုဟိုထိခိုက်တက်ရောက်နေတယ်။အိန္ဒိယကအဲ့ဒီအတွက်လည်းအမှန်တမ်းမှာတော့သတိထားပြီးတော့ဆောင်ရွက်ပါတယ်။ဒါကြောင့်နောင်လည်းပဲဒီကလကန်စီမံချက်နဲ့ပတ်သက်ပြီးတော့ဘယ်လိုလဲအကြီးတမှုတွေဖြစ်ဖြစ်အိန္ဒိယဘက်ကတော့ဒါကိုဟိုသူကအလျှော့ပေးမှာမဟုတ်ဘူးတက်နိုင်တဲ့နီးနဲ့သူကကြောင်းကြတဲ့နီးဖြစ်ဖြစ်တခြားနီးတွေနဲ့ဖြစ်ရှင်းမှာဖြစ်တဲ့
ဒီအတော်တွင်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နိုဝင်ဘာလ3ရက်နေ့ကတီးတန့်တွေ့ဆုံခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းနိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့သဘောအဖွဲ့အစည်းမှန်သမျှပူးပေါင်းနှိမ်နင်းတဲ့စစ်ဆင်ရေးတွေကြောင့်မြန်မာဟာအိန္ဒိယအတွက်အလွန်အရေးပါကြောင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော
့ဒီနရိန်ဒရာမိုဒီပြောတယ်လို့ပေါ့သူနိုင်ငံတဲ့ဟောပဲအမနိုင်ငံကိုဆန့်ကျင်တဲ့လက်နက်ကိုင်ဖွဲ့တွေဟာအင်းရဲနယ်မြေကိုတော့တွားပြီးတော့ကျေလို့မရဘူးတွားပြီးတော့ခိုးလို့လည်းမရဘူးအဲဒါကိုပြည်နယ်မှုတွေပြောတယ်လို့ယူဆပါတယ
်ဒါပေမဲ့တကယ်လို့အေအေကရခိုင်ပြည်နယ်ထဲမှာပဲမြန်မာနဲ့တိုက်နေတဲ့အပိုင်းမှာအိန္ဒိယကမြန်မာစစ်တပ်ကိုပို့ပြီးတော့ပန်ပိုးပြီးတော့အေအေကိုချိန်မုန်းတဲ့နေရာမှာအဲ့လိုမျိုးကူညီပန်ပိုးနိုင်မဲ့သဘောမျိုးကရှိလားရှင
်ဒါရိုက်တော့ကျွန်တော်မထင်ဘူးဗျာသူတို့လည်းနိုင်ငံစစ်တပ်ချင်းဆက်ဆက်ရေးတွေရှိတော့ကအခုဟိုလည်းနဲ့အခုကြီးစသဖြင့်တော့သူတောင်းရင်တော့ပေးကောင်းပေးမယ်။နောက်ထောက်လိုင်းရင်းသတင်းပေးကောင်းပေးမယ်။သို့တော့သူကနေပြီးတော့ကမ္ဘာမြေပေါ်မှာတော့ဝင်ပြီးတော့ဟလာဒီစစ်စီရေးတွေဆင်နွှဲတာတော့အိန္ဒိယကပါမယ်လို့မဖြစ်ပါဘူး
။ကရဏမြစ်စီမံကိန်းအတွက်အိန္ဒိယဘက်ကတိုင်းတာစစ်ဆေးမှုတွေကို2002ခုနှစ်ကစတင်ခဲ့ပြီးစီမံကိန်းအကောင်အထည်ပေါ်ဖို့2008ခုနှစ်မှာအိန္ဒိယမြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မြေကူးတရာစီမံကိန်းအပါအဝင်အိန္ဒိယဘက်ကအမေရိကန်ဒေါ်လာ350ရင်းနှီးမြှုပ်နှံဖို့ရထားတဲ့ကလဒန်စီမံကိန်းဟာ
နေမြေလုံခြုံမှုမရှိရာကြောင့်အချိန်ယူတိစောက်နေရကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကလည်းအောက်တိုဘာလ17ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။